Belarus နိုင်ငံဟာမြန်မာနဲ့နှစ်နိုင်ငံကုန်သွယ်ရေးမှာရောစီးပွားဆက်ဆံမှုမှာပါတိုးမြင့်ဆောင်ရွက်ဖို့စိတ်ဝင်စားကြောင်း Belarus နိုင်ငံ Minsk မြို့ကိုရောက်နေတဲ့မြန်မာစစ်ကောင်စားဗိုလ်ချုပ်မှုရေးမဲအွန်လိုင်းနဲ့တွေ့ဆုံအပြီးမှာဒုဝန်ကြီးချုပ် Yuri Shulenko ကကြေညာချက်ထုတ်ပြန်ပါတယ်။မတ်လ6ရက်နေ့မှာ Belarus ကိုယ်စားလှယ်တွေနဲ့မြန်မာကိုယ်စားလှယ်တွေကြားဆွေးနွေးမှုတွေဇက်တိုက်ပြုလုပ်ခဲ့တဲ့နောက်မှာဂန္ဓာအစုံမှပူးပေါင်းဆောင်ရွက်ဖို့တင့်တော်တာတွေ့ရတဲ့အတွက်အခုလိုတိုးမြင့်ဆောင်ရွက်လိုတာဖြစ်ကြောင်းဒုဝန်ကြီးချုပ်ကပြောပါတယ်။ဘယ်လာရုစ်နိုင်ငံဟာဆက်ကရီယာတွေဆက်လုပ်တဲ့နိုင်ငံဖြစ်တယ်လို့စိုက်ပျိုးရေးနိုင်ငံလည်းဖြစ်တဲ့အတွက်ဂန္ဓာအတော်များများမှာမြန်မာနဲ့အပြန်အလှန်အကျိုးပြုနိုင်တယ်လို့လည်းပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအခုလိုဘယ်လာရုစ်ကိုလာတဲ့ရည်ရွယ်ချက်ဟာနှစ်နိုင်ငံကြားမဆုံပူးပေါင်းဆောင်ရွက်မှုခိုင်မာအောင်လုပ်ဖို့နဲ့အဓိကအားဖြင့်စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်းဘယ်လာရုစ်ပို့ကုန်ဆိုင်ရာကန်ထရိုက်စာချုပ်ကိုလက်မှတ်ထိုးတာဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးတက်ဖို့ဖြစ်ပြီးလေထုံဆက်တွေမျိုးစားတွေဆေးနဲ့တခြားကုန်ပစ္စည်းတွေဝယ်ယူလိုကြောင်းပြောတဲ့အပြင်မြန်မာနိုင်ငံမှာထူးသဖြင့်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဆက်ယုံတွေလာပြီးတိစောက်ခွင့်ပေးဖို့ပါစဉ်းစားနေကြောင်းလည်းပြောပါတယ်။